။ဒီလဝကွန်တိန်နာစိတ်ကမ်းနဲ့ဆက်နေတဲ့ဒီလဝအထူးစီးပွားရေးဇုံကိုအကောင့်ထည့်ဖော်ဖို့ဂျပန်ကုမ္ပဏီ၃ခုဗမာအစိုးရနဲ့မြန်မာဒီလဝဥပိုင်ကုမ္ပဏီတို့မကြာမီကသဘောတူချက်ရယူခဲ့ကြပါတယ်။ဂျပန်က49ရာခိုင်နှုန်းပိုင်ဆိုင်မှာဖြစ်ပြီးမြန်မာပိုင်နဲ့51ရာခိုင်နှုန်းမှာမြန်မာဒီလဝဥပိုင်ပုဂ္ဂလိကကုမ္ပဏီက51ရာခိုင်နှုန်းပိုင်ဆိုင်ကြောင်းသိရပါတယ်။ပထမအဆင့်အနေနဲ့မြေဧကတထောင်မှာအထူးစီးပွားရေးဇုံတည်ဆောက်မှာဖြစ်ပြီးရှေ့လာတော့မဟုတ်ရှေ့နှစ်အစောပိုင်းမှာလုပ်ငန်းစမယ်ဆိုရင်2015မှာပထမအဆင့်ပြီးစီးလိမ့်မယ်လို့ခန့်မှန်းထားပါတယ်။တကယ်တော့1996ကစီမံကိန်းချခဲ့တဲ့တန်လျင်ကြောက်တန်းဆက်မှုဇုံကို session နဲ့ကြာတော့မှအကောင့်ထဲပေါ်နိုင်တဲ့သဘောဖြစ်ပါတယ်။2017ဇန်နဝါရီလမှာအထူးစီးပွားရေးဇုံဥပဒေနဲ့တဝဲအထူးစီးပွားရေးဇုံဥပဒေကိုဘူဂျုံမူကြီးတန်းရွှေကပြတ်ထန်းပါတယ်။ဒါပေမဲ့လွန်ခဲ့တဲ့မတ်လကစပြီးအထူးစီးပွားရေးဇုံဥပဒေကိုပြင်ဆင်ဖို့လွှတ်တော်မှဆွေးနွေးလာကြပါတယ်။ပြင်ဆင်ရမှာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်သဘောထားကွဲလွဲနေလို့အတီးမပြုတ်နိုင်သေးပါဘူး။ဥပဒေသေးထွက်လာတဲ့အခါမှာလက်ရှိအထူးစီးပွားရေးဇုံဥပဒေနှစ်ခုစလုံးရုပ်သိမ်းရပါလိမ့်မယ
်။ဦးသိန်းဆိုင်ဆိုရဟာတီလဝါတဝဲနဲ့ကြောက်ဖြူအထူးစီးပွားရေးဇုံ၃ခုတည်ဆောက်ဖို့စီမံကိန်းချထားပါတယ်။တဝဲအထူးစီးပွားရေးဇုံတည်ဆောက်ဖို့မြန်မာနဲ့ထိုင်းအစိုးရနားလည်မှုယူခဲ့တာ2008ခုနှစ်ကတည်းကဖြစ်ပေမဲ့ငွေရင်းများပြီးတည်ဆောက်ချိန်ကြာမြင့်မှမူယင်းနည်းလိုသူရနိုင်ဖို့အခက်အခဲရှိနေပါတယ်။တည်ဆောက်ဖို့မူလတာဝန်ယူထားတဲ့အီတလီယန်ထိုင်းကုမ္ပဏီဆက်လုပ်နိုင်ဖို့အခက်အခဲရှိလာတဲ့အတွက်နိုင်ငံခြားယင်းနည်းမြုပ်နှံမှုရရှိအောင်ကြိုးပမ်းနေရဆဲဖြစ်ပါတယ်။မြန်မာထိုင်းကာလန်းရေနဲ့စိတ်ကန်းတအားပေးဆက်ယုံရေကာတာစတဲ့အခြေခံတွေကိုအဆင့်ဆင့်တိဆောက်ရမယ့်စီမံချက်ဖြစ်ပါတယ်။ဒါကြောင့်မို့ကွန်တိန်နာစိတ်ကန်းအဆင့်ဆင့်ရှိနေပြီးနှစ်အနည်းငယ်နဲ့ပြီးစီးနိုင်မယ့်တီလဝါအထူးစီးပွားရေးဇုံကိုနိုင်ငံခြားကပို့ပြီးစိတ်ဝင်စားကြပါတယ်
။နိုင်ငံခြားယင်းနီးမြုပ်နှံမှုကြောင့်အရှိအာရှနဲ့အရှိတောင်အာရှနိုင်ငံတွေပြွင့်ပြိုးတိုးတက်လာတာဖြစ်ပါတယ်။နိုင်ငံခြားအရေးအနည်းဝင်လာအောင်ပြည်တွင်းမှာအခြေအနေပြုပြင်ရေးလုပ်ပေးရပါတယ်။နိုင်ငံခြားအရေးအနည်းကိုအခွင့်အရေးတစုသာခံစားနေရင်တိုင်းပြည်ပြည်သားကကျေနပ်မှာမဟုတ်ပါဘူး။ဒါပေမဲ့နိုင်ငံခြားကုမ္ပဏီရောပြည်သူလူထုရောအကျိုးခံစားနိုင်မဲ့အခြေခံဘောင်ကိုတပြည်လုံးမှာတည်ဆောက်ဖို့ဆိုတာအလွန်ခက်ခဲတဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်ခင်မီအခြေခံဘောင်နဲ့အဆောက်အုံကိုအများဆုံးတည်ဆောက်နိုင်မဲ့အထူးစီးပွားရေးဇုံကိုအရင်ဆုံးအကောင့်ထည့်ပေါ်ကြရပါတယ်။ဒါပေမဲ့မြန်မာပြည်မှာတော့ဒဏ်ခအရေးယူခံနေရတော့နေပြည်တော်တိဆောက်မှုကိုဦးစားပေးခဲ့တာကြောင့်အရေးကြီးတဲ့အထူးစီးပွားရေးဇုံတိဆောက်ရမှာကြံ့ကြာနေတာဖြစ်ပါတယ်
။ကြောက်ဖြူအထူးစီးပွားရေးဇုံကိုအကောင့်ထည့်ဖော်ဖို့အဓိကတာဝန်ယူထားသူဟာတရုတ်အစိုးရပိုင်ယင်းနီမြုပ်နှံရေးကုမ္ပဏီဖြစ်ပါတယ်။ရေနဲ့စိတ်ကန်းကြောက်ဖြူယူနန်ယထာလန်လေရင်ကွင်းနဲ့စက်မှုဇုံပါဝင်မဲ့အထူးစီးပွားရေးဇုံကိုတည်ဆောက်ဖို့2009မှာဗမာအစိုးရနဲ့တရုတ်ယင်းနီးမြုပ်နှံရေးကုမ္ပဏီတို့နားလည်မှုစာကြုံလွှာလက်မှတ်ရေးထိုးပါတယ်။စတူရန်ကီလိုမီတာ120ကျယ်ဝန်းတာမူကြေးရွာပေါင်း40ကျော်ရွှေ့ပြောင်းပေးရပွဲရှိတယ်လို့သိရှိရပါတယ်။ဒါကြောင့်ကြောက်ဖြူအထူးစီးပွားရေးဇုံဟာဒေသခံပြည်သူတွေအတွက်ကတော့အန်ဒရယ်ဇုံဖြစ်နေကြောင်းရခိုင်ရေနံစောင့်ကြည့်ရေးအဖွဲ့က2012ဒီဇင်ဘာမှာအစီရင်ခံစာထုတ်ဝေထားပါတယ်။အထူးစီးပွားရေးဇုံကြောင့်ဖြစ်ပေါ်လာမဲ့ဆိုးကျိုးတွေဟာဓာတ်ငွေပိုက်လိုင်းထက်ပိုဆိုးလိမ့်မယ်လို့ဆိုပါတယ်
။အိန္ဒိယတရုတ်နဲ့အာဆီယံဒေသဆိုင်ရာအချက်အခြာကြတာကိုကြည့်ပြီးမြန်မာအထူးစီးပွားရေးဇုံကိုပြည်တွင်းမှာအမွန့်တင်ပြောဆိုတာတွေရှိပါတယ်။အထူးစီးပွားရေးဇုံတိဆိုင်လောက်ယူနေလူကျင်နာရနိုင်တာမဟုတ်ပါဘူး။ပြိုင်ဆိုင်မှုစွန့်ရည်ရှိဖို့လည်းလိုပါတယ်။မြန်မာအိန္ဒိယတွေမှာလည်းအထူးစီးပွားရေးဇုံတွေရှိပါတယ်။2015ရောက်ရင်မဲခေါင်ဒေသနိုင်ငံတွေမှာအထူးစီးပွားရေးဇုံ60ကျော်ရှိလာမယ်လို့အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းပါတယ်။မဲဆောက်အထူးစီးပွားရေးဇုံတည်ဆောက်ဖို့ဒီနေ့အစောပိုင်းကထိုင်းအစိုးရဆုံးဖြတ်ပါတယ်။ထိုင်းဘက်ချမ်းကတောင်ရင်မြေဝါစတူယန်9ကီလိုမီတာလောက်မဲဆောက်အထူးစီးပွားရေးဇုံမှာပါဝင်သွားမှာဖြစ်ပါတယ်။စစ်တွေအထူးစီးပွားရေးဇုံတည်ဆောက်မယ်ဆိုရင်ဒေါ်လာတန်150ချိမယ်လို့အိန္ဒိယကမကြာမီကကန့်လန့်ထားပါတယ်။အထူးစီးပွားရေးဇုံတွေဟာနိုင်ငံခြားအရေးအနည်းရအောင်အပြိုင်အဆိုင်ဆွဲဆောင်ကြပါလိမ့်မယ်။2008ခုနှစ်ကနိုင်ငံပေါင်း135နိုင်ငံမှာအထူးစီးပွားရေးဇုံ3000ကျော်ရှိတယ်လို့ကမ္ဘာ့ဘဏ်ကကန့်မှန်းပါတယ်။လုံးလုံးစင်မှာတော့မြန်မာအထူးစီးပွားရေးဇုံ3ခုအ ကောင်တဲ့ဖွင့်နိုင်ဖို့ကိစ္စဟာတရုတ်ဂျပန်နဲ့ထိုင်းကုမ္ပဏီတွေပေါ်မှာမူတည်နေပါတယ်ခင်ဗျာ။